ကမ္ဘာနိုင်ငံပေါင်း52နိုင်ငံလက်မှတ်ရေးထိုးထားကြတဲ့နျူကလ িয়ার လက်နက်မှန်သမျှတားဆီးရေးနိုင်ငံတကာသဘောတူစာချုပ်ဟာဒီနေ့ဇန်နဝါရီလ22ရက်နေ့မှာစတင်အသက်ဝင်ပါတယ်။နှစ်ပေါင်း20ကျော်အတွင်းပထမဆုံးဖြစ်တဲ့နျူကလ িয়ার လက်နက်ဖြတ်သိမ်းရေးသဘောတူစာချုပ်စတင်အသက်ဝင်တဲ့အပေါ်ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်အပြင်နိုင်ငံတကာကြက်ချီနီနဲ့လာချန်ဒီအဖွဲ့တို့ကကြိုဆိုခဲ့ကြပါတယ်။မြန်မာနိုင်ငံအပါအဝင်နိုင်ငံပေါင်း52နိုင်ငံကလက်မှတ်ထိုးထားတဲ့နျူကလ িয়ার လက်နက်တားမြစ်ရေးTPNW သဘောတူစာချုပ်ထဲမှာအမေရိကန်ပြည်ထောင်စုနဲ့နျူကလ িয়ার လက်နက်တွေပိုင်ဆိုင်ထားကြတဲ့အင်အားကြီးနိုင်ငံတွေကတော့ပါဝင်လက်မှတ်ထိုးထားခြင်းမရှိသေးပါဘူး။နျူကလ িয়ার လက်နက်ဖြတ်သိမ်းရေးဟာကုလသမဂ္ဂရဲ့ထိတ်တန့်ဦးစားပေးအဖြစ်ဆက်လက်ရှိနေတယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့ပြောခွင့်ရသူစတက်ဖန်ဒူဂျာရစ်ကထုတ်ပြန်ချက်ထဲမှာပြောထားပါတယ်။လူသားတွေနဲ့တဘာဝပတ်ဝန်းကျင်မှာကြီးမားတဲ့ဆိုးကျိုးတွေဖြစ်စေတဲ့အဲ့ဒီလက်နက်တွေကိုရှင်းလင်းဖြတ်သိမ်းဖို့အတွက်ကမ္ဘာတစ်ဝန်းနိုင်ငံတွေအရေးပေါ်ဆောင်ရွက်သင့်တယ်လို့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အားလုံးလုံခြုံပေးခြင်းရဲ့အတွက်အားလုံးအတူလက်တွဲလုပ်ကြရမယ်လို့အတွေ့ရမှုချုပ်အန်တိုနီယိုဂူတာရက်စ်ကလည်းအဲ့ဒီထုတ်ပြန်ချက်ထဲမှာပြောကြားထားပါတယ်။85နှစ်ကျော်ကြာအောင်ကြိုးစားခဲ့တဲ့ရလက်အကောင့်ထဲပေါ်လာတဲ့အတွက်လူသားတွေအတွက်အောင်မြင်မှုဖြစ်တယ်လို့နိုင်ငံတကာကြက်ချင်ဒီအဖွဲ့ ICRC ဥက္ကဋ္ဌကလည်းနိုင်ငံတကာလာချန်ဒီအဖွဲ့ IFRC နဲ့ပူးတွဲထုတ်ပြန်တဲ့အကြေညာချက်ထဲမှာပြောကြားထားပါတယ်။TPNW သဘောတူစာချုပ်ထဲမှာနျူကလ িয়ার လက်နက်ကြောင့်ထိခိုက်ခဲ့သူတွေအတွက်ကျန်းမာရေးဆောင်ရှားမှုပြန်လည်ထူထောင်ရေးနဲ့စိတ်ပိုင်းဆိုင်ရာအားပေးကူညီမှုတွေလုပ်ဖို့ပါဝင်ပါတယ်။ဒါရမကနျူကလ িয়ার လက်နက်အသုံးပြုလို့ဒါမှမဟုတ်စမ်းသပ်လို့ပတ်ဝန်းကျင်ညဉ့်ဉန်းတယ်လို့သိထားတဲ့နေရာတွေမြန်မာကိုလည်းရှင်းလင်းမှာဖြစ်ပါရဲ့ရှင်။